မြန်မာနိုင်ငံရဲ့လူပုံကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအစိုးရဘက်ကအားစိုက်ဆောင်ရွက်မှုတွေရှိလာတယ်လို့ထောက်ပြပြီးအမေရိကန်အစိုးရကအစ်င့်တိုးမြင့်ပေးလိုက်တာကိုမြန်မာအစိုးရဘက်ကကြိုဆိုပါတယ်။တစ်ဖက်မှာတော့မြန်မာရှေ့ကျောင်းအများစုတွားရောက်ရာထိုင်းနဲ့တရုတ်နိုင်ငံတွေဘက်မှရောင်းစားခံရအတိအဓမ္မပြုကျင့်ခံရမှုတွေ၊ဒိန်ကုန်ကူးခံရမှုတွေ၊အတိအဓမ္မလက်ထပ်ခံရတွေကတော့ပုံမှန်ရှိနေဆဲဖြစ်ပြီးမြန်မာအစိုးရဘက်ကပိုးပြီးအားစိုက်ဆောင်ရွက်ဖို့လိုနေသေးတဲ့အကြောင်းလူကုန်ကူးမှုအခြေအနေကိုစောင့်ကြည့်နေသူတွေကထောက်ပြထားပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုဆိုင်ရာအစည်းအဝေးမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံအဖြစ်အသင့်တိုးပေးလိုက်ပါတယ်။ကလေးစစ်သားတွေပြန်လွှတ်ပေးတာနောက်အစိုးရတာဝန်ရှိသူတွေထဲမှာလူကုန်ကူးမှုတိုက်ချက်ရေးအတွက်ပြည်ပြည်ပြင်းပြင်းစောင့်ရလာသူတွေရှိတာကြောင့်လို့ထောက်ပြပြီးအခုလိုအသင့်တိုးပေးတာဖြစ်ပါတယ်။အခုလိုအသင့်တိုးပေးတဲ့အပေါ်မြန်မာနိုင်ငံအနေနဲ့ကြိုးဆိုတယ်ဆိုနိုင်ငံတော်အတိုင်ပင်ခံရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးစောထေးကပြောပါတယ်။
မြန်မာနိုင်ငံအနေနဲ့1998ခုနှစ်ကစပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးတာစီကော်ဝေးကိုနှိမ့်နေဓာရီကိုကျွန်တော်တို့က9နှစ်စီမံရေး9နှစ်ဆိုတဲ့နေနဲ့လှုပ်ဆောင်လာတာဖြစ်တယ်ပေါ့နော်အဲ့ပေါ်မှာဟိုနိုင်ငံတကာအနေနဲ့ပေါ့အတိမပြုပြီးတော့ဒီဆောင်ရွက်ချက်တွေပုံမှန်ကောင်းမွန်အောင်အချိန်ဟောမြင့်မားအောင်တွန်းအားပေးမှုတွေအတိမပြုမှုတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ကမြင်ပါတယ်ဒါပဲပြောပြောဒီ report မှာကျွန်တော်တို့ကိုယ်တားသူ watch list ပြန်ပြီးတော့မူလနေရာပေါ့နော်မူလအဆင့်ကိုပြန်ရောက်တဲ့အတွက်ဘာပဲဆိုတော့ဒါကျွန်တော်တို့ရဲ့ project တွေကိုအတိအမှတ်ပြုတယ်ကျွန်တော်တို့ရဲ့ project တွေကလည်းတိုးတက်မှုရှိနေတယ်ဆိုတော့ကြားပါတယ်လို့ကျွန်တော်ကယုံကြည်ပါတယ
်လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဖြစ်ကနေလူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်ခံအဆင့်ကိုတိုးလာတဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်နက်ကန်တပ်ဖွဲ့တွေမှာကလင်းစစ်သားတွေအသုံးပြုမှုကလင်းစစ်သားစုဆောင်သူအင်္ဂါပိုင်းတွေကိုထိတိရောက်ရောက်အရေးယူနိုင်ဖို့နောက်အများစုထိုင်းနဲ့တရုတ်နိုင်ငံတို့အပြင်တခြားပြည်ပနိုင်ငံတွေမှာမြန်မာနိုင်ငံသားတွေရောင်းစားကျွန့်ပြုလိန်ကျွန်းတွေအဖြစ်ခိုင်းစေခံရမှုတွေကိုတိုက်ဖြတ်နိုင်ရေးဆောင်ရွက်ဖို့ကိုလည်းအမေရိကန်ကတိုက်တွန်းထားပါတယ်။စစ်ပွဲတွေဆင်းရဲမွေးတည်မှုတွေကြောင့်အင်ဂျီရှင်တရုတ်ဖက်ကိုတွားရောက်အလုပ်လုပ်ကိုင်တဲ့မြန်မာနိုင်ငံသားအရေးအတွက်ကတိုးလာနေပြီးရောင်းစားခံရမှုအတင်းအဓမ္မလက်ထပ်ခိုင်းစေခံရမှုတွေပုံမှန်ရှိနေတယ်လို့တရုတ်မြန်မာနယ်စပ်လူကုန်ကူးမှုအခြေအနေစောင့်ကြည့်ပညာပေးနေတဲ့ကချင်မျိုးသမီးများစီယုံထိုင်းနိုင်ငံရဲ့တွဲပဲအတွေ့အမှုဒေါ်ပေါက်ဇာကပြောပါတယ
် migration တွေလည်းအများကြီးများလာပြန်များလာတဲ့အချိန်မှာဒီတချို့ကြီးအပြည့်အမျိုးရှိလို့ပေါ့နော်ဆိုဟိုမှာပေါ့နော်ဟိုမှာ force level ရှိရှိပေါ့ဥမာမကြည့်ရင်မကြည့်ဘူးလို့ပြောခါရဥမာဆိုကိုကရောင်းစားခံတော့မှကိုကဒီတရုတ်ရေးလို့ဘယ်လိုဆက်တယ်ရမယ်ဆိုရပေါ့ဖုန်းနံပါတ်ကြည့်ရင်တော့ရောပြန်လို့ညောက်လာနိုင်ကိုလမ်းရှိရပေါ့နော်ဒါမှအဲကြောင့်ဒီ awareness တော့ပုံမှန်လုပ်ရဦးမယ်ဘာဆိုတော့ကျမတို့နိုင်ငံမှာလည်းဒီအလုပ်ငန်းတွေရောရှားပါတယ်ဆိုတော့ဟိုဘက်မှာအခုဥမာများလာတဲ့အလုပ်ကျုပ်ဆက်ပေါ့နော်လုပ်သွားလုပ်တဲ့ဟာတွေပေါ့နော်
လူကုန်ကူးခံရသူတွေကိုပြန်လည်ထူထောင်ရေးပိုင်းမှာပို့ပြီးဆောင်ရွက်ပေးဖို့လိုအပ်နေတယ်ဆိုလဲထောက်ပြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းအနားမှာတော့တရုတ်နိုင်ငံကိုပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဖြစ်သတ်မှတ်ထားတာပါအလို့ကအခွင့်အလမ်းအတွက်ထိုင်းနိုင်ငံတွင်ရှေ့ပြောင်းကြတဲ့မြန်မာနိုင်ငံသားအရေးအတွက်ကလည်းစမ်းနေချင်ရှိနေပြီးကံမကောင်းအကြောင်းမလာရင်တော့ရောင်းစားခံရပါလေရောင်းစားခံရပြီဆိုတဲ့သတင်းတွေကိုလူမှုဖွဲ့စည်းတွေဘက်ကအချက်အလက်နဲ့တိုင်ကြားရင်လည်းမြန်မာအနာပိုင်းတွေဘက်ကလက်လန်းမမီတာတွေဆောင်ရွက်မပေးနိုင်တာတွေရှိနေတယ်လေလို့ထိုင်းနိုင်ငံခြေစပ်ရှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းခနုံ၅ဖန်းလေးစိတ်မှာကျွန်တော်တို့ဆေးတစည်းပေါ်မှာမြန်မာလေသား73ယောက်ကိုဖမ်းဆီးတွေ့နေလိုက်တယ်။ပြန်လေလွတ်မြောက်လာတဲ့အလုပ်သမားတွေကအဲ့ဒီတစ်ထည်တူတွေမှာပဲ၅ဖန်းလေးခြေချင်းရှိတယ်။အဲ့ဒီပေါ်မှာမြန်မာနိုင်ငံသားပေါ့အနည်းဆုံး80ခန်းနဲ့90ခန်းရှိတယ်။ဒီလိုသမားတွေဟာသူတို့ဒီလိုပဲလူကြုံစုချင်းကိုခံနေရတယ်ဒါကြောင့်မို့လို့ကျွန်တော်အဲ့ဒီအလို့သမားတွေဖုန်းထဲမှာပါလာတဲ့ဓာတ်ပုံတွေအချက်လက်တွေနဲ့ကျွန်တော်တို့ကိုယ်တိုင်သွားမြင်နေခဲ့ခြင်းတော့ဓာတ်ပုံတွေနဲ့ပေါင်းဖက်ပြီးတော့မှနိုင်ငံတော်အတိုင်းအတာဒေါက်တာဆန်းစုကြည်ထံကိုကျွန်တော်လက်မှုပြီးတော့ရေးပေးတယ်အောက်ကဟို copy မိတ်ဆိုကူတာကတော့အဲ့ဒီလူကုန်သားကိုကျွန်တော်ပို့တယ်အဲ့ဒီကလူကုန်သားကအော်တော်တန်ကြီးမာတဲ့အရာကြီးကြပါဗျပြန်ပြောလဲပြောခင်ဗျာဒေါင်းဆန်းစုကြည်ပြီးတော့ဒေါင်းဆန်းစုကြည်လုပ်ဝင်စီပေါ့ကျွန်တော်တို့မလုပ်ဘူးတဲ့ဒီနေ့ဒီရှင်ဒီကျွန်တော်တို့သတင်းအချက်လက်ပြည်စုံရထားတဲ့ငါးဖန်းလေးပေါ်မှာမြန်မာခြေစိတ်တစ်ထိပ်သေးမှာတစ်ထိပ်တယောက်သေးစီမှာရှိနေတဲ့လူ80-90ဟာခုထိမြန်မာလူကုန်မှုရေးတက်ဖွဲ့ရဲ့မတိရဆောင်ထားခြင်းကိုခံနေရတာကျွန်တော်အနေနဲ့တော်တော်ဆင်းမကောင်းဘူးဗျာ
လူကုန်ကူးမှုတိုက်ဖြတ်ရေးဆောင်ရွက်နေသူတွေကတော့မြန်မာအနာဘန်ဒီရဲ့ဆောင်ရွက်ချက်တွေအပေါ်အာမရပါဘူး။ Yama Lugong da tapo ni ne. Kimi ni binari doma pune. Now Lugong gumu tapi ye dwe don sebo luade ziye sakaga le malung la de pi. Lulu la la sangye kwingale nemi de lu tau pia tabare shi.